ဣရတ်နိုင်ငံအနောက်မြောက်ဖက်စင်ဂျာဒေသမှာ IS Islamic စစ်သွေးကြော်တွေအစုလိုက်အပြောင်းလိုက်မြုံနှံထားခဲ့တဲ့အလောင်းတွေကိုဣရတ်အစိုးရကပြန်ဖော်နေပါတယ်။ကုလသမဂ္ဂရဲ့အကူအညီနဲ့လုပ်ကိုင်တဲ့အလောင်းတူဖော်ရေးလုပ်ငန်းတွေကိုကွာချိုရွာမှာမနေ့စဉ်ကစတင်ခဲ့တာပါ။စင်ဂျာဒေသတစ်ခုလုံးက2014ခုနှစ်မှာ IS စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ပြီးတော့ရေစတီအမျိုးသားတွေကိုတပ်ဖြတ်ခဲ့တယ်လို့ထောင်နဲ့ချီတဲ့ရေစတီအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းအတင်းကျခေါ်ဆောင်သွားခဲ့ပါတယ်။အမျိုးသမီးတွေကိုတော့လင်ကျွန်းတွေအဖြစ်အတင်းကျလုပ်ကင်ထားပြီးယောက်ျားလေးတွေကိုတော့ဂျီဟတ်အယူဝါဒတွေတွတ်သွင်းခဲ့ပါတယ်။အဲဒီနောက်ပိုင်းမှာလည်းရေစတီလူမျိုးအတော်များများပျောက်ဆုံးနေပါသေးတယ်။စင်ကြားဒေသကနေ IS အစွန်းရောက်ပြီးဆုတ်ခွာသွားခဲ့တဲ့2015နိုဝင်ဘာလကစပြီးတော့လူအစုလိုက်အပြုံလိုက်မြုံနှံထားတဲ့နေရာပေါင်း90ကျော်ရှာဖွေတွေ့ရှိခဲ့ပါတယ်။အလောင်းတူဖော်ရေးလုပ်ငန်းတွေမှာတော့ IS တို့ပြန်ပြေးဆွဲတာခံခဲ့ရတဲ့ကိုချိုရွာသူတို့အုပ်ဖြစ်တဲ့ Nobel ငင်းကြမ်းရေးဆုရှင်နာဒီယာမူရတ်လည်းပါဝင်လုပ်ကင်နေတာဖြစ်ပါတယ်။